Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 3240 48အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်။ဆီးရီးယားမှာအဲဆီသွေးကြွတွေထိန်းချုပ်ထားတဲ့အထက်ကနယ်မြေ40ခုကိုစီးရီးယားဒီမိုကရက်တစ်အင်အားစုကပြန်လည်ထိန်းချုပ်လိုက်ပါပြီ။ဗြိတိန်နိုင်ငံမှာတော့ EU ကနေနှုတ်ထွက်ဖို့48ရက်လောက်သာလိုတော့တဲ့အချိန်မှာ EU နဲ့သဘောတူညီချက်ရရှိဖို့အချိန်ထပ်ပေးဖို့လွှတ်တော်အမတ်တွေကိုအစိုးရကပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုပြောပြသွားဖို့ရှိပါတယ်ခင်ဗျာ။
ခုနကကနာဆီယာမဲစီစဉ်နေတဲ့မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနာမည်ကြီးကိုလံဘီယာတက္ကသိုလ်မှကျင်းပသွားတဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲရလကဘယ်လိုရှိပါသလဲ
investment တွေလုပ်နေတာကကျွန်တော်တို့သိရမှာကအကုန်လုံးစစ်တမ်းနဲ့ပတ်သက်တဲ့ခုံတွေပဲဒီဟာတွေကိုထိန်းချုပ်ပြီးတော့ပြည်သူတွေကဘာတစ်ခုမှဘာမှမတွေ့တတ်ဘူ
းဘရစ်တန်ခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ရဲ့ပြောကြားချက်နဲ့အတူနာဆင်ချနိုင်ကြမှာဖြစ်ပြီးမြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ရင်းနဲ့ပတ်သက်ပြီးတော့နားဆင်ကြရမှာပါဒုတိယပိုင်းနိုင်ရွယ်အစည်းအဝေးမှာလည်းမြန်မာပြည်ကပေးစာကဏ္ဍအစားထုတ်လွှင့်ပေးနေမဲ့ချစ်သူများနေအထူးအစည်းအဝေးဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစည်းအဝေးတွေနားဆင်နိုင်ကြပါလိမ့်ရှင်ဒီအစည်းအဝေးတွေမတိုင်ခင်အခုအရင်ဆုံးတော့တင်းလာနေမနက်ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ဒေါက်ခင်မြို့သက်တို့ပြောပြပါမယ်ရှင်
စီးရီးယားက IS2 ရဲ့နောက်ဆုံးလက်ကျန်နယ်မြေတွေကိုရှင်းလင်းတဲ့အနေနဲ့စီးရီးယားအရှေ့ခြမ်းက IS သွေးကြွတွေထိန်းချုပ်ထားတဲ့နေရာ40ခုကိုပြန်လည်သိမ်းပိုက်လိုက်တယ်လို့အမေရိကန်ထောက်ပံ့မှုပေးထားတဲ့စီးရီးယားဒီမိုကရက်တစ်အင်အားစု SDF ကပြောကြားပါတယ်အဘူကမယ်ခရိုင်ဘာဟူယွာက IS2 ရဲ့ခံတပ်နေရာကို SDF တပ်တွေကဖျက်ဆီးလိုက်ပြီးတိုက်ပွဲတွေအကြီးအကျယ်ဆက်ဖြစ်နေတယ်လို့ SDF တပ်ရဲ့ပြောခွင့်ရက Twitter ကတစင်ရေးပါတယ်စနေနေ့ညကနေတင်းငွေနေနေမနက်ထိတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါရယ် SDF တပ်တွေဟာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေရဲ့လေကြောင်းအကူနဲ့ထိုးစစ်နေတူဘဟူဒေတာအပါဝင်အီရတ်နယ်ဇက်နာက42ကီလိုမီတာအကျယ်ရှိတဲ့ IS သွေးကြောတွေရဲ့ဒေတာကိုတိုက်ခိုက်နေတာဖြစ်ပါတယ်အဲ့လိုတိုက်ပွဲတွေရှိလာနိုင်တာကြောင့်စီးရီးယားအရတား 23,000 ကျော်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအဲ့ဒီဒေတာကနေထွက်ပြေးသွားကြပါတယ်စစ်ရှောင်ဒုက္ခတဲ့အများစုထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ကြပြီးစီးရီးယားအရှေ့မြောက်ချမ်းကဒေသဖြစ်တဲ့အာဟာဂါစာစခန်းမှာခိုးလုံနေကြပါတယ
်။အမေရိကန်နဲ့မက္ဆီကိုကြားတိုင်းကရင်ဆိုင်ရန်ပုံငွေနဲ့ပတ်သက်ပြီးအဆင်မပြေရင်အခုလာမဲ့တောက်ကြံနေမှာနောက်တစ်ချီအစိုးရရန်ရတစိတ်တစ်ပိုင်းပိတ်ထားမှုတွေဖြစ်လာမယ်အရေးနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့လတုန်းကအစိုးရရန်ရတစိတ်တစ်ပိုင်းပိတ်ခဲ့တာ35ရက်ရှိခဲ့တဲ့အတွက်တမိုင်းတွင်ခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ကတတိုင်းကာယံရေးအတွက်ရန်ပုံငွေဖြစ်တဲ့အမေရိကန်ဒေါ်လာ 5.8 ဘီလီယံချထားပေးဖို့အတွက်တောင်းဆိုနေပေမဲ့အတိုက်ခံဒီမိုကရက်တစ်ဘက်ကတော့ငွေကိုအတိုင်းအတာတစ်ခုအထိချထားပေးမယ်လို့အရေးအောင်တွေ့နေရပေမဲ့သမ္မတတောင်းဆိုထားတဲ့အများကြီးနဲမဲ့ပုံတော့ပေါ်နေပါလေ။သမ္မတထရမ့်ဘက်ကသဘောတူညီမှုရမရအခုထိတည်တည်ချာချာမသိရသေးပေမဲ့လွှတ်တော်အမတ်အများပြားကတော့ညှိနှိုင်းမှုတွေကလည်းသဘောတူညီချက်ရဖို့အတွက်နှိစက်နေပြီလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောခဲ့ပါလေ။တနင်္လာနေ့မှာတော့ညှိနှိုင်းမှုမှာပါဝင်တဲ့လွှတ်တော်အမတ်18ဦးတည်းကအလဘားမားပြည်နယ်ကလွှတ်တော်အမတ် RichardShelby ကသဘောတူညီမှုကအခုတာမတင်ရင်ကျဖြစ်နေပေမဲ့သဘောတူညီမှုရဖို့ဖြစ်နိုင်ခြင်းအများကြီးရှိတယ်လို့ပြောပါတယ
်။အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းတို့ဒီလကုန်ပိုင်းဘီယန်နမ်မှာတွေ့ဆုံတဲ့ကိစ္စကိုကြိုတင်ပြင်ဆင်နိုင်ရေးညှိနှိုင်းဖို့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေရှေ့သတင်းပတ်တွေတွေ့ဆုံဖို့ရှိတယ်လို့တောင်ကိုရီးယားအစိုးရကတင်းနှင်းငွေနဲ့မှပြောပါတယ်။ခေါင်းဆောင်နှုတ်ဦးရဲ့ဘီယန်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နောက်ထပ်ညှိနှိုင်းမှုတွေလုတ်ဖို့လိုတယ်ဆိုပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘေဂန်ကပြောဆိုလိုက်ပြီးနောက်တနေ့မှာပဲတောင်ကိုရီးယားကအခုလိုကြေညာလိုက်တာပါညှိနှိုင်းရေးအတွက်မြောက်ကိုရီးယားနဲ့အမေရိကန်ကိုယ်စားလှယ်တွေဟာအာရှတွေကတတိယနိုင်ငံတစ်ခုမှာရှေ့တစ်ပတ်တည်းတွေ့ဆုံဖို့သဘောတူခဲ့ကြပါတယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရခင်ဂျေမွန်ကသတင်းတောက်တွေကိုပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးဒီလအစောပိုင်းကပျောင်ယမ်းမြို့ကိုတွားရောက်ခဲ့တဲ့အထူးကိုယ်စားလှယ်ဘေကင်နဲ့မြောက်ကိုရီးယားအစိုးရအရာရှိတွေကြိုတင်ညှိနှိုင်းတဲ့အထဲမှာတော့ ထရမ့်နဲ့ခင်ဂျွန်အွန်းတို့တွေ့တဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအာမခံချက်ပေးဖို့အမေရိကန်မြောက်ကိုရီးယားဆက်ဆံရေးအသစ်ကိုထူထောင်ဖို့နဲ့ကိုရီးယားကျွန်းစင်မှာရေရှည်ခန့်မဲ့ညီညာရေးကိုထူထောင်သွားဖို့ကိစ္စတွေပါဝင်ကြောင်းသိရပါတယ်
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတွက်ရက်ပေါင်း48ရက်လောက်ပဲလိုတော့တယ်။တင်းနင်းရင်းနေမှာပဲ EU နဲ့သဘောတူညီချက်ရောက်ရည်ရွယ်ဆိုင်ရာဗြိတိန်ဝန်ကြီးချုပ် Theresa May ရဲ့ပြန်လည်လှုပ်ဆောင်နေမှုတွေအတွက်အချိန်ထပ်ပြီးတော့ပေးဖို့အတွက်လွှတ်တော်အမတ်တွေကိုအစိုးရဘက်ကပန်ချလိုက်ပါတယ်။ဝန်ကြီးချုပ် May ရဲ့ဗြိတိန် EU ကနေနှုတ်ထွက်ရည်ဆိုင်ရာအစီအစဉ်ကို February 28ရက်ထက်နောက်မကျစေဘဲလွှတ်တော်မှအတည်ပြုချက်ရောက်ရည်ဖို့အတွက်ဗြိတိန်အစိုးရအိုးအိမ်လူမှုနယ်ဒေသဆိုင်ရာအစိုးရအဖွဲ့ဝန်ကြီး James Brokenshire ကပြောပါတယ်။ဗြိတိန်နိုင်ငံဟမ်မတ်လာ29ရက်နေ့မှာ EU ကနေနှုတ်ထွက်ရမှာဖြစ်ပြီးနှုတ်ထွက်ရည်ဆိုင်ရာဝန်ကြီးချုပ်ရဲ့အစီအစဉ်ကိုလွှတ်တော်ကလက်မခံခဲ့တဲ့အတွက် EU ဘက်ကအပြောင်းအလဲတွေလုပ်လာရေးဝန်ကြီးချုပ်ကနီးလန့်ရှာနေရတာဖြစ်ပါတယ်။ EU ခေါင်းဆောင်တွေဘက်ကလည်းအရင်ကရထားတဲ့သဘောတူညီချက်အတိုင်းအပြောင်းအလဲမလုပ်ဖို့အတွက်တောင်းဆိုနေကြတာပါ။တကယ်လို့ဘာသဘောတူညီချက်မှမရဘဲနဲ့ဗြိတိန် EU ကနေနှုတ်ထွက်လိုက်မယ်ဆိုရင်နှစ်ဖက်စလုံးအတွက်စီးပွားရေးအရာရောဒေသကံတမန်လူရန်းစားတွေတက်ပါထိခိုက်မှုတွေရှိလာနိုင်ပါတယ်။ EU ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့ဗြိတိန်ဟာ EU နဲ့အရင်တုန်းကလိုကုန်သွယ်မှုတွေလွတ်လပ်စွာလုပ်နိုင်တော့မှာမဟုတ်တလို့အခွန်အခတွေအကောက်ခွန်ဆက်ဆင်းမှုတွေနဲ့အတူတခြားအခက်အခဲတွေနဲ့အများကြီးကြုံလာရနိုင်တာဖြစ်ပါတယ်။ Austria နိုင်ငံခြားရေးဝန်ကြီး Karen Nassi ကအခုအနေထားအရဗြိတိန်ရဲ့နှုတ်ထွက်မှုကဗယံပဒါနှုတ်ထွက်မှုမျိုးဖြစ်ဖို့အတွက်များနေတယ်လို့တုံ့တက်ခဲ့ပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE American တန်ကတင်းလာနေမနက်ခင်းသတင်းတွေကိုဆက်ပြီးပြောပြနေတာပါခင်ဗျာရင်းညာအတိုင်းဝိုင်းလုံကြုံစိတ်ချစွာနေနိုင်အောင်အကာအကွယ်ပေးသွားမယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိတည်ရလားဆိုတာကိုစောင့်ကြည့်ပေးကြဖို့အိန္ဒိယတရုတ်နဲ့အာဆီယံနိုင်ငံတွေကိုဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုလိုက်ကြောင်းအိန္ဒိယနိုင်ငံထုတ် The Hindu သတင်းစာကရေးပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းအိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးသွားရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဖြစ်လာသူဒေါက်တာ AK Abdul Momen ကသူခီးစဉ်အတွင်းအိန္ဒိယခေါင်းဆောင်အနေနဲ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရက်ပြည်ချက်အသစ်ကိုနဲ့ပတ်သက်ပြီးတော့အဲ့လိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေနိုင်ရလားဆိုတာကိုအိန္ဒိယတရုတ်နဲ့အာဆီယံကစောင့်ကြည့်ပေးတင်တယ်လို့တိုက်တွန်းသွားကြောင်းတန်တမန်သတင်းရက်ွက်ကဆိုပါတယ်ဒီတိုက်တွန်းချက်ဟာအခုမှမဟုတ်ပဲဒေါက်တာမိုမန်နိုင်ငံသားရေးဝန်ကြီးဖြစ်လာကစားဇန်နဝါရီလထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ပြောကြားခဲ့တာမျိုးရှိပါတယ်ဒီကိစ္စကိုအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုရီနဲ့ရောနိုင်ငံသားရေးဝန်ကြီးဆောရတ်စတိုကိုသူကတိုက်တွန်းခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမိုမန်ကအိန္ဒိယခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးတဲ့အထက်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ပိုးရေးကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမူရစေဝါမှောင်ခိုးရောင်းဝယ်မှုကိုတနိုင်ငံလုံးတိုင်းတန်နဲ့တိုက်ဖြတ်ချေမှုန်းရေးလှုပ်ဆောင်နေချိန်မှာပဲယာဘခေါ် meth amphetamine ဆေးပြား53တန်းကိုဖမ်းဆီးရမိတယ်လို့ DNC ဘင်္ဂလားဒေ့ရှ်မူရစေဝါထိန်းချုပ်ရေးဌာနဒုတိယအကြီးအကဲဘတ်လာရာမန်ကတနင်္လာနေ့မှာပြောပါတယ်။ဒါဟာအခုနှစ်အတွင်းသိမ်းဆီးရမိခဲ့တဲ့အထက်ကအများဆုံးဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနစ်ကမေလကစတင်ခဲ့တဲ့မူရစေဝါတိုက်ဖြတ်ရေးအစီအစဉ်ကနေမူရစေရောင်းဝယ်သူလို့တန်မြတ်ရှိသူပေါင်း2000ခွဲလောက်ကိုဖမ်းဆီးနိုင်ခဲ့ပြီးအသေးရမိတဲ့သူက300လောက်ရှိတယ်လို့လည်းအာနာပိုင်တွေကပြောပါတယ်လူခွင့်ရေးဖွဲ့တွေကတော့တရားမဲ့တက်ဖြတ်မှုတွေအများပြားကျူးလွန်ခဲ့ကြတယ်လို့ထောက်ပြကြပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့နယ်စပ်ချင်းထိစပ်နေတဲ့တိုက်နက်မြို့ကလေးမှာတဲ့မူရစီဝါချိန်မုန်းတဲ့စစ်စင်ရေးတွေမှာတေဆုံးသွားသူက40ကျော်ရှိတယ်လို့ AFP သတင်းမှာဖော်ပြပါတယ်ဒါပြန်အဲ့ဒီ data တော်ရင်မှာမြန်မာဘက်ကထွက်ပြေးခိုလုံလာတဲ့ရွန်ဂျာဒုက္ခတွေအများပြားရှိနေပြီးဒုက္ခတွေတချို့ကမူရမှောင်ခိုးရေးစီကဆေးပြားတွေကိုဘင်္ဂလားဒေ့ရှ်ဘက်ခိုးသွင်းပေးပြီးငွေရှာတာမျိုးတွေ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေပြောကြားချက်ကိုလည်းဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်မှာမနစ်ကအောက်တိုဘာလကစပြီးရဘဆေးပြားကိုအဆင့်အေးတမ်းမြေဆေးပစ္စည်းဖြစ်တက်မှတ်ခဲ့ပြီးတော့ဒီမူရဆေးရောင်းဝယ်မှုအတွက်တေးတန်ပြစ်တန်ပေးတဲ့ဥပဒေကိုလွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့တာပ
ါပြည်နယ်သမရမက်ခရွန်ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့လောင်စာဆီအခွန်တိုးကောက်မဲ့ကိစ္စကိုဆန့်ကျင်တဲ့ပဲရစ်မြို့ကအဝါရောင်ရောင်ပြန်အင်ကြီးဖို့ဆန္ဒပြသူတွေဟာစနေနေ့ကပြင်သစ်လွှတ်တော်ကိုဝင်ရောက်ဆန္ဒပြနိုင်ဖို့ကြိုးစားခဲ့ကြပါတယ်ဒီလိုဆန္ဒပြတာဟာအခုဆိုရင်သတင်းပတ်ပေါင်း73ဘတ်တည်းဝင်လာပြီဖြစ်ပါတယ် ဆန္ဒပြသူတချို့ကရဲတွေကိုပစ္စည်းအကျိုးအပဲ့တွေနဲ့ပစ်ပေါက်ကြသလိုကားနဲ့ဆိုင်ကယ်တွေကိုလည်းမီးတင်ရှို့ဖျက်ဆီးကြပါတယ်။ရဲတွေကတော့မျက်ရည်ယိုပုံးနဲ့ရဘာတုတ်တွေတုံးပြီးဆန္ဒပြသူတွေကိုလူစုခွဲပါတယ်။အဲဒီနောက်ဆန္ဒပြသူတွေဟာလက်ဇန်ဘလီဆန်ရှေဟောင်းအဆောက်အဦနဲ့အီဖယ်မျောစင်ရှိရာကိုချီတက်သွားကြပါတယ်။ဆန္ဒပြပွဲတွင်လူ30ကိုဖမ်းဆီးခဲ့တယ်လို့ရဲတွေကပြောပါတယ်။ဒီလွန်ခဲ့တဲ့3လလောက်ကစလို့ဆန္ဒပြပွဲတွေအတွင်းမှာထောင်ပေါင်းများစွာသောလူတွေပါဝင်ခဲ့ကြပြီးရွေးကောက်ပွဲကိုစောစောစီးလုပ်ဖို့တောင်းဆိုကြပါတယ
်။လာမယ့်မတ်လ24ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာထိုင်းပြည်ရဲ့အမဖြစ်တဲ့ဝင်းကြီးချုပ်ဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ရွေးခံမယ့်အစီအစဉ်ကိုထိုင်းပြည်ကမထောက်ခံပါဘူး။ထိုင်းရက်စကာချက်ပါတီကထိုင်းပြည်မဟာဝဇီယာလန်ကောင်ရဲ့အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့အမတော်ဥပိုရတနာဟာသူတို့ပါတီကိုကိုစားပြုပြီးရှင်ပြိုင်မယ်လို့ကြေညာခဲ့တာပါ။ထိုင်းပြည်မဟာဝဇီယာလန်ကောင်ကသူ့ရဲ့အမတော်ရွေးကောက်ပွဲဝင်မဲ့အရေးဟာအမတန်မသင့်တော်ဘူးလို့ပြောပြီးတော့အမျိုးသားချင်းချင်းမှုထုံးတမ်းနဲ့ဆန့်ကျင်တယ်လို့ပြောပြီးတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နောက်ပြီးတော့ချက်ချင်းဆိုသလိုပဲမင်းသမီးအပေါ်ထားတဲ့နိုင်ငံရေးမျှော်လင့်ချက်တွေဟာထိခိုက်သွားတာဖြစ်ပါတယ်။ပညာတတ်တဦးလည်းဖြစ်အရေးချင်းတဲ့ပြည်ဝသူလည်းဖြစ်တဲ့မင်းသမီးကတော့အသင့်တော်ဆုံးတဦးဖြစ်တာကြောင့်ပါတီကိုစားရွေးချယ်ခွင့်ပြုဖို့မကော်မတီဘုတ်ဖွဲ့ကလည်းသဘောတူခဲ့တာဖြစ်ကြောင်းပါတီခေါင်းဆောင်ကပြောပါတယ
်ဖေဖော်ဝါရီလ17ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါအခုမနေ့ကဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရိုဟင်ဂျာအရေးနိုင်ငံတကာကဆွေးနွေးတဲ့ဆွေးနွေးပွဲအကြောင်းကိုပြောပြပေးပါမယ်ရှင်နယူးယောက်မြို့ကနာမည်ကြီးကိုလံဘီယာတက္ကသိုလ်မှပြုလုပ်တဲ့ရိုဟင်ဂျာအရေးနိုင်ငံတကာဆွေးနွေးပွဲကနေမြန်မာနိုင်ငံမှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်ခဲ့တဲ့အတွက်တာဝန်ရှိတဲ့မြန်မာအစိုးရနဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းဝန်းသဘိတ်မှောက်ကြဖို့တိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီလ8ရက်နဲ့9ရက်နေ့တွေမှာနှစ်ရက်ကြာကျင်းပခဲ့တဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲမှာနိုင်ငံတကာကဘယ်လိုထိရောက်မှုတွေရှိနေသလဲ၊ဘာတွေရှေ့ဆက်ပြီးတော့လှုံ့ဆော်သွားမလဲဆိုတာကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ကနေကမကထပြုလုပ်တဲ့ရိုဟင်ဂျာအရေးနိုင်ငံတကာဆွေးနွေးပွဲကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ဝင်ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးရာဒီကာကုမာရာစွာမီကိုရိုင်းတက်ရောက်မိကွန်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းဗီဒီယိုမိကွန်းပေးပို့ခဲ့ပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာလူခွင့်ရေးထိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးဒါတွေကိုတားဆီးကာကွယ်နိုင်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာကဘလို့ဖိအားပေးနိုင်လဲဆိုရဲမူဝါဒရေးရာကိစ္စရက်တွေကိုထိထိရောက်ရောက်ဆွေးနွေးအပြေရှာနိုင်ခဲ့ကြောင်းကိုလံဘီယာတက္ကသိုလ်နဲ့ပူးတွဲစီစဉ်တဲ့ Free Rohingya Coalitions အဖွဲ့ရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံဒီတိန်အခြေဆိုင်မြန်မာ Rohingya အဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOE ကိုပြောပါတယ်
ကျွန်တော်အနေနဲ့မြင်တာကတော့အများကြီးထိရောက်မှုရှိတယ်လို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာကနေဘယ်လိုမျိုးတွန်းအားတွေဘယ်လိုပေးနိုင်မလဲဆိုတော့အများကြီးကျွန်တော်တို့ဆွေးနွေးဖြစ်ပြတယ်။အထူးသဖြင့် ICC ကိစ္စပြီးတော့ရိုဟင်ဂျာတွေကဘယ်လိုမှပြင်လို့မရဘူးဆိုတဲ့အခြေအနေတစ်ခုကျွန်တော်စိုက်ကပ်ဖြစ်နေတယ်။မြန်မာပြည်မှာရှိနေတဲ့ကရှင်ရှင်ရခိုင်ရှမ်းပြီးတော့အထူးသဖြင့်ရခိုင်ပြည်နယ်မှာလည်းအခုကျွန်တော်တို့ရခိုင်တိုင်းရင်းသားတွေဆိုရင်လေတော်တော်လေးသူတို့က humanitarian aid block တွေလုပ်ထားတဲ့အလူသားချင်းစာနာမှုထောက်ပံ့ပေးမှုတွေကိုသူတို့မပေးဘူးလူမျိုးရေးမုံတီးမှုရိုဟင်ဂျာတွေဆိုရင်လူမျိုးတို့တပ်ဖြတ်မှုတခြားတိုင်းရင်းသားနေပြည်တော်မှာဖြစ်နေတဲ့လူခွင့်ရှုပ်ဖောက်မှုတွေအကုန်လုံးအတွက်ကျွန်တော်တို့အနေနဲ့ကြေကြေပြဲပြဲဆွေးနွေးရတဲ့အတွက်အများကြီးအကျိုးထိရောက်မှုရှိတယ်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ခင်ဗျ
အခုလိုနှစ်ရက်ကြာဆွေးနွေးပွဲရဲ့ဆုံးဖြတ်ချက်ရလက်အဖြစ်လူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာစစ်တပ်ခေါင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူရေးစီးပွားရေးအရာဒဏ်ခတ်ရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့အဓိကအချက်တစ်ချက်အဖြစ်တက်ရောက်လာသူတွေကတညီတညွတ်ထဲချမှတ်ခဲ့ကြတယ်လို့လည်းပြောပါရယ်ဒီလိုပိတ်ဆို့အရေးယူမှုမျိုးဟာမြန်မာစစ်တပ်ပေါ်တကယ်ပဲထိရောက်မှုရှိနိုင်ပါမလားဆိုတဲ့မေးခွန်းအပေါ်မှာတော့ဦးထွန်းခင်ရဲ့တုံ့ပြန်ချက်က
မြန်မာပြည်ကအခုနိုင်ငံတကာရဲ့ investment မရှိဘဲနဲ့ဘလို့မှထုတ်တဲ့ဖို့လမ်းကြောင်းမရှိဘူးဒီ investment တွေလုပ်နေတာကကျွန်တော်တို့သိရမှာကအကုန်လုံး sector နဲ့ပတ်သက်တဲ့ chronic တွေပဲဒီဟာတွေကိုထိန်းချုပ်ပြီးတော့ပြည်သူတွေကဘာတစ်ခုမှဘာမှမထုတ်တတ်ဘူးအဲ့လိုပေါ့နော်လူမျိုးတို့တက်ဖြစ်မှုဖြစ်နေတဲ့21ရာစုမှာအဲ့လိုအစိုးရနဲ့ investment လုပ်ဖို့ဆိုတာဒါတွေကိုကျဲလေးစဉ်းစားသင့်တယ်ဒီဟာတွေကို ပြန်ပြီးတော့ review လုပ်ပါဆိုပြီးတော့ကျွန်တော်တိုက်တွန်းခဲ့တယ
်။နောက်အရေးကြီးတဲ့ဆွေးနွေးချက်တစ်ခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဂျူးလွန်မှုတွေကြောင့်အိမ်မီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘဝပြန်လည်ထူထောင်ရေးဆိုင်ရာကူညီပံ့ပိုးနိုင်တဲ့လမ်းကြောင်းတွေကိုဆွေးနွေးပြီးအပြေရှားနိုင်ခဲ့ကြောင်းလည်းဦးထွန်းခင်ကဆိုပါတယ်။
ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ပြီးသူတို့ဘဝကိုမြင့်တင်ပေးဖို့ပညာရေးကျန်းမာရေးနေရေးထိုင်ရေးဒီဟာတွေကိုမြင့်တင်ပေးဖို့အတွက်နိုင်ငံတကာကိုကျွန်တော်တို့ဒီဇိုင်းလက်မဲ့လော်ဘီလုပ်မယ်လော်ဘီလုပ်ပြီးတော့အပလုပ်တဲ့အဖြစ်အဲ့ဒီမှာဘင်္ဂလားဒေ့ရှ်ရဲ့အဓိက key role ပေါ့နော်ဘင်္ဂလားဒေ့ရှ်ကသူတို့ university တွေမှာကျောင်းတက်လို့ရအောင်ပြီးတော့အဲ့ဒီမှာစေယုံတွေတခြားပဲကျောင်းတွေဆောက်ပြီးတော့ဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့အနေနဲ့ရေးရှိအတွက် empowerment ကိုပေါ့နော်လူဟင်းရီကိုကျွန်တော်နဲ့ပြန်လေတိဆောက်ပြဖို့သူတို့ရဲ့ဘဝကျွန်တော်အနေနဲ့နိုင်ငံတကာကနေထောက်ပံ့မှုတွေပေးဖို့ကျွန်တော်အနေနဲ့အဲ့ဒါကိုလေကျွန်တော်အတိအကျဆွေးနွေးပါတယ်အဲ့ဒါကိုလေကျွန်တော်ရှေ့ဆက်ပြီးလုပ်ဖို့အများကြီးစံတာရှိပါတယ်
နမကြီးကိုလံပီယာတက်ကတူမှာပြုလုပ်တဲ့ရိုဟင်ဂျာအရေးနိုင်ငံတကာဆွေးနွေးပွဲကိုကုလသမဂ္ဂတာဝန်ရှိသူတွေနမကြီးနိုင်ငံတကာဥပဒေပညာရှင်တွေသမိုင်းပညာရှင်တွေရိုဟင်ဂျာနဲ့တိုင်းဒေသအရေးလှုပ်ရှားနေတဲ့ပြည်ပရောက်ခေါင်းဆောင်တွေသူတွေတနာစာတမ်းပြုစုသူတွေစုံစုံလင်လင်တက်ရောက်ခဲ့ကြပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတင်ပြဖို့အိန္ဒိယနဲ့ပြည်နယ်နဲ့နယူးယောက်ကလာကြသူတို့ကတော့အစည်းအဝေးတာဝန်ရှိသူတွေကသူတို့ကိုတက်ရောက်ခွင့်မပေးခဲ့ဘူးလို့ VOA ကပြောပါတယ်ရှင်
မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အလှည့်ကြပါပြီမြန်မာနိုင်ငံရဲ့တရားစီရင်ရေးမှာအဆိုးရွားဆုံးရင်ဆိုင်နေရတာကလက်ပေးလက်ယူကိစ္စဖြစ်တယ်လို့ပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှေ့နေဦးကြည်မြင့်ကပြောပါတယ်တရားစီရင်ရေးလောကမှာနာမည်ဆိုးနဲ့ထင်ရှားတဲ့အမှုပွဲစားဆိုတာဘယ်လိုလူမျိုးတွေပါလဲတရားစီရင်ရေးပိုင်းကိုအုပ်ချုပ်ရေးပိုင်းကဆွတ်ဖက်တာကရောဘလောက်ထိရှိနေပါသေးသလဲလက်ရှိသမ္မတဦးဝင်းမြင့်လက်ထက်မှာတရားစီရင်ရေးကဏ္ဍပြောင်းလဲတိုးတက်လာဖို့ဘလောက်အထိလားလာရှိပါသလဲဆိုတာတွေကိုရှေ့နေကြီးဦးကြည်မြင့်ကိုရန်ကုန်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်စပမာဦးဆိုကျွန်တော်တို့ဒက်ရှိဒီနေ့မြန်မာနိုင်ငံတရားစီရင်ရေးလောကမှာအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မူကြီးတစ်ခုပြောပြပါလား
အဓိကစိန်ခေါ်မူကြီးကတခုတော့မဟုတ်ဘူးဓမ္မအထူးဆုံးကတော့လက်စားမှုပေါ့နော်နံပါတ်1ကတော့အည်အသွေးတွေကျလာတယ်ပေါ့နော်နံပါတ်3ကတော့ဇာရိတာကြီးလည်းကျလာတယ်အဲ့ဒါတွေကျွန်တော်တို့ရင်ဆိုင်နေရတယ
်လက်စားမှုဆိုတဲ့နေရာမှာလက်စားမှုရဲ့အန်ဒီရယ်ကဘလောက်တောင်ကြီးပါလဲဆရာနမူနာလေးတစ်ခုနှစ်ခုလောက်နဲ့
1988နောက်ပိုင်းမှာလုံးဝကိုလွတ်ပေးလိုက်တာလုံးဝလွတ်ပေးလိုက်တာမင်းတို့ပေးအပ်တဲ့အမိတ်ကိုနာခံမင်းတို့လည်းပဲတင့်တော်သလိုလောက်ကြနေကြဆိုပြီးတော့လွတ်ပေးလိုက်တဲ့တကြောင်မလို့လုံးဝအကန့်တအတားအဆီးမရှိလက်စားမှုကြီးကဖြစ်လာတာဟာဒီနေ့ဒီပတ်တုပ်လို့မရဘူးကျန်းနေတုံးပဲအဲ့ဒါတော့တွေ့ရတယ
်ဟုတ်ကဲ့လက်စားမှုဆိုတဲ့နေရာမှာအဆင့်ဆင့်ပေါ်ဆရာနော်တရားစီရင်ရေးဘိုင်းကိုကျွန်တော်နားလေတဲ့လောက်ဆိုရင်အစိုးရဘက်ကတာဝန်ရှိတဲ့လူတွေပါမယ်ကျွန်တော်တို့လာဥပဒေကြီးရကျွမ်းကျင်သူတွေအပိုင်းရှေ့နေကျုပ်ယုံပိုင်းပေါ့နော်ဒီဘက်ကဆိုရင်ကျွန်တော်တို့ရှေ့နေတွေတခါရှေ့နေတွေနဲ့ဆက်ဆက်တဲ့အပိုင်းပေါ့အဲ့လိုနှစ်ပိုင်းရှိမယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လက်စားမှုကဘယ်နေရာဒီမှာဘလောက်တောင်ကြက်ကြက်ပြန့်ပြန့်ရှိနေတယ်လဲဆရာ
လက်စားမှုကအဲ့88ဟိုဘက်ပိုင်းမှာထိမ့်ထားနေတယ်အမရှိသလောက်နီးပါးလောက်ကိုပြောလို့ရတယ်ထိမ့်ထားနေဒီဘက်ပဲကြတော့ဆိုတော့အာနာဒီမြဲကြီးအဓိကဖြစ်သွားတဲ့အတွက်ကြောင့်မလို့သူကအဲ့ဝန်ထမ်းတွေဝန်ထမ်းတရားသူကြီးတွေကိုသူတို့ပေးတဲ့အမိတ်ကိုနာခံအောင်လို့ဆိုပြီးတော့သူတို့လွှတ်ပေးတာပေါ့အဲ့တော့လက်စားတဲ့အခါကျတော့တရားသူကြီးကလက်စားလာတဲ့အခါကျတော့လက်စားတဲ့တရားသူကြီးနဲ့တင့်မာပဲရှင်းနေကြလဲအမှုရတော့တယ်သူတို့အထုံးနည်းတူပဲရဲတွေကလည်းပဲပြက်လာတယ်ဥရဝဏ္ဏန်းတွေကလည်းပြက်လာတယ်နောက်ကိုယ်စင်းတို့လည်းတအားတက်လာတယ်တက်လာတဲ့အခါမှာလက်ခံနဲ့မလောက်တာတွေပြဿနာကြီးလည်းပေါ်လာတယ်ပေါ့အဲ့ဒီအခါမှာတကယ်ဒီဟာကိုဆရာစီရင်ကိုဖြည့်ဆည်းရတဲ့အထဲမှာရှင်းနေတယ်လည်းပါတယ်ရှင်းနေတယ်တဲ့တရားသူကြီးနဲ့အပေးယူလို့ကြပါတရားသူကြီးကလည်းဗေရှိတွေကိုငါအဲ့ရှိနေရလဲလက်ထိုးပေါ့အဲ့လိုလုပ်ပြီးတောက်မထားနိုင်တဲ့ရှိနေတရားဖြည့်ရင်းနဲ့ဥပဒေဝန်ထမ်းတွေရောရဲတွေရောတရားသူတွေရောအကုန်ပြက်ပဲအဲ့လိုတသုံးဟိုဟာဒရိုက်တဲ့အကုန်လုံးဝမ်းဆက်ပြက်တာဝမ်းဆက
်ရန်တရားကြီးတစ်ခုလုံး
ရန်တရားကြီးတစ်ခုလုံးပြက်တာ
ဟောအစင်စင်အစင်စင
်ပြည်သူတွေပါပြက်တာပြည်သူတွေကဘလို့ပြက်လဲဆိုလို့ရှိရင်အဲ့လိုလက်ပေးမှပဲရတော့တဲ့အခါကျတော့လက်မပေးရရင်ကိုငါတို့ရှုံးတော့မှာပဲဆိုပြီးတော့လက်ပေးကောင်းတဲ့ရှေ့နေလက်ပေးစားတဲ့တရားသူကြီးကိုပေါင်းတဲ့အဆင့်ထိရောက်ပြီးပြည်သူပါပြက်တာ
ဒီအမှုဖြစ်နေတဲ့လူတွေကိုယ်တိုင်ကိုကသူတို့သာလက်ငွေမပေးနိုင်ရင်ဒီအမှုကိုသူတို့ရှုံသူတို့ဘက်ကသူတို့လုံးဝယုံကြည်စိတ်ထားတယ်ငါတို့ကဒီအမှုမှာမှန်တယ်လို့အယူဆယုံကြည်ချက်ရှိရင်တောင်မှသူကလက်ပေးမှာပဲတောင်နိုင်မယ်လို့သူတို့အဲ့လိုယူဆလာတာ
ဟုတ်တယ်သူတို့ကအဲ့ဒါမျက်မြင်ကလည်းအဲ့တဲ့ခံစားတော့မျက်မြင်တွေ့နေတာဘူးလက်ပေးတို့ပတ်စံရှိရဲ့လူကနိုင်သွားတဲ့ဟာတွေမြောင်းများစွာတွေ့တဲ့အခါမှာအလုံးလုံးလေးကြောက်လန့်ထိတ်လန့်ပြီးတော့မရှိရှိတာရောင်းချပေါင်းနှံအဲ့လိုပေါ့လုတ်ပြီးတော့ကိုပေးရတဲ့ဘဝရောက်တာ
အဲ့တော့ဆရာကျွန်တော်ဒီရပိုင်းမှာပါပဲဒီအမှုပွဲစားကိစ္စဒီမတိုင်ရင်ကလည်းပဲအမှုပွဲစားဆိုတဲ့ဘောကတော့ကျွန်တော်ကြားဘူးပါတယ်ဆိုအမှုပွဲစားဆိုတာဘယ်လိုလူမျိုးတွေကိုခေါ်ပ
ါအမှုပွဲစားကတော့ပထမတော့တရားရုံးတွေမှာလာပြီးတော့ရှောက်လွာစည်းတွေနဲ့ပေါင်းပြီးတော့အဲ့ကောအမှုပွဲစားဆိုပြီးတော့အပြင်းအလူတွေပေါ့လေအရှိတေတွေကိုသူတို့ကနေငှားပြီးတယ်ရှားပြီးတယ်ရှိနေတွေပြီးတဲ့ဆက်ကိုယူတယ်အဲ့လိုလို့အင်းအပြင်လက်ဖေးဆိုင်အဆင့်လောက်ပွဲစားပဲရှိတယ်တို့လည်းတဲ့ပါစာဝန်ကြီးလေးရပေါ့နောက်လည်းကြာလည်းကြာအောင်အဲ့ပွဲစားအလုပ်ကိုအိတ်ဒီနောက်မှာဘသူတွေကလှုပ်လာလဲဆိုတရားသူကြီးကိုနေကလှုပ်တယ်ဥပဒေဝန်ထမ်းကြီးကိုလည်းလှုပ်တယ်ရဲတွေကလည်းအမှုဖွင့်တွေကအဲ့မှာစပြီးလက်စားတာပဲဘယ်တရားသူကြီးငှားအဲ့လိုပေါ့နောက်ကအုတ်ချွေးမှုတွေပေါ့ရဝတာတွေသူတို့ကလည်းပွဲစားတွေဖြစ်တယ်အကုန်လုံးချင်းချင်းပြောနောက်ပိုင်းဌာနဆိုင်ရာတွေရပါပွဲစားအလုပ်တွေကိုတွင်းတွင်းကြဲကြဲလှုပ်လာတာသွားတွေ့ရတယ်အဲ့ဒါလို့ပွဲစားဆိုတာကအပြင်းအလာလှုပ်တယ်ဆိုရတဲ့နောက်ပိုင်းကျတော့အတွင်းရပဲပွဲစားအလုပ်တွေကိုလုပ်ကြတယ်ဆိုတော့သွားတွေ့ရတယ
်ဆိုတော့ဒီတရားစီရင်လောကအတွင်းကပြောရရင်အစင့်စင့်တာဝန်ရှိသူတွေပေါ့နော်ဒီအစင့်စင့်တာဝန်ရှိသူတွေကိုတိုင်ကိုကအမှုတွေကိုပွဲစားလုပ်ပြီးတော့ဟလာဂိုင်လာကြတယ်ဆုံးဖြတ်ဖို့လုပ်လာကြတယ်တရားစွဲဖို့လုပ်လာကြတယ်အဲ့လိုတွေဖြစ်လာတာပေါ့ဆရာ
ဟုတ်တယ်တရားသူတွေကလောဘကြီးကြတယ်ဥပဒေဝန်ထမ်းတွေရဲတွေကလည်းတာမန်သူတို့ရတာပုံစံမျိုးစုံနဲ့ယူတဲ့အထက်မှာဒီပွဲကလည်းတရားသူကြီးကငှားခိုင်းလို့ငှားတယ်ဆိုရင်တရားသူကြီးကသူကပါဆက်နေတဲ့သူကကြောရတော့တာအဲအဲတခါဥရိဝန်တန်းလည်းတည်းရဲဆိုရင်အပြက်ပြောတာဘယ်ရှိနေရှိသွားပြီငါအတွက်ကဘလောက်တောင်းငဲ့တခါမှမအားတာကျွန်တော်ကလက်တွေတုံနေလို့ပြောတာပါအဲ့ဒါမှလို့တရားသူကြီးတွေကလည်းဟိရှင်းနေတယ်ငှားတာပထမတော့စိတ်ကောင်းစိတ်နာကောင်းနေငှားတာပါတယ်မဟုတ်ကဟုတ်ကရှင်းနေကိုသွားငှားမိညံ့နေရောအီးသွေးညံ့နေရှင်းနေကိုငှားမိဒုက္ခရောက်မှဆိုလို့ပထမတော့သဘောရိုးနဲ့ညွှန်ကြားတာပဲညွန်ကြားရင်းနဲ့အဲ့လိုနောက်ဆုံးကျတော့သူကလည်းပွဲကယူတဲ့အဆင့်ထိရောက်သွားတာတိုးတော်လည်းပဲသူကတကယ်ကျတော့ကျင့်ဝတ်ရတော့သူဘလို့အကြောင်းညောင်းနေမှသူကအဲ့လိုလုပ်ခွင့်မရှိဘူးလေတိုးတော်လည်းပဲအဲ့လိုကိုလုပ်တယ်ဂူတော့ပဲလုပ်ထားပါပဲတော့လဲတာနဲ့များတာပဲရှိတယ်လုပ်ပါတယ
်ဆိုတော့ကျွန်တော်တို့ကျွန်တော်မှီတဲ့အချိန်ပေါ်ဆရာနော်ကျွန်တော်မွေတဲ့အချိန်နဲ့ကျွန်တော်မှီတဲ့အချိန်ပေါ်ဥမာ88မတိုင်ခင်ဆိုရှယ်လစ်ခေတ်ကျွန်တော်တို့88ကနေပြီးတော့ဒီနောက်ပိုင်းကာလကောင်းကောင်းမှီရပေါ့ဆရာဆိုတော့88ကနေဒီနောက်ပိုင်းကာလကျွန်တော်တို့ကောင်းကောင်းနားလေတဲ့အချိန်တွေအခုအပြုပြပြောင်းလဲလုပ်နေတဲ့ကာလမတိုင်ခင်အထိပေါ့အဲ့ဒီအချိန်ဒီကာလကဆိုရင်တရားစီရင်ပိုင်းမှာအုတ်ချွေးပိုင်းရဲ့ဝင်ရောက်ဆက်ဖက်မှုကတိတ်ကိုကြီးပါတယ်ဆရာလည်းဒါကိုအားလုံးလည်းသိကြတယ်အုတ်ချွေးပိုင်းကဒါလို့ဆိုရင်တရားစီရင်ပိုင်းကလှုပ်လိုက်တာပဲဆိုတော့အဲ့ဒီအချိန်ဒီကရောဒီကနေ့ဆက်ရှိနေတုံးပါပဲလားဆရာ
အုတ်ချွေးပိုင်းကဝင်ဆက်ဖက်တာတော့နိုင်ငံရေးအမှုတွေလောက်ကလွယ်လို့ကြာတဲ့အမှုတွေမှမရှိတော့ဘူးခေါ်တော့အကုန်ဆွတ်ဖက်တာပဲအကုန်ဆွတ်ဖက်တာအခုတော့ငါခါဝေးလိုဟာမျိုးတွေနောက်21လိုဟာမျိုးတွေနောက်124လိုဟာမျိုးတွေအဲ့ဒီမှာကတော့ဟိုတိုက်ရိုက်ကြီးမဟုတ်တော့မှာပဲအဲသူတို့ဟိုသတိကြောက်လာကြောက်အပေါ်ဟိုကြောက်ရတဲ့ဟိုကျွန်တော်ဟိုအခရီးတရား၄ပါးမှာကြောက်တဲ့ပေါ့ဘရားဘေးပေါ့အဲအဲ့ဒါတွေကတော့ရှိနေတုံးပဲအဲ့ဒါတော့တွေ့ရတယ်နောက်တစ်ခုကဒီတရားသူကြီးချုပ်ကိုတည်းကစစ်ဘူစစ်တပ်ကဥသိမ်းစိန်ဥသမ်းရွှေခန့်ပေးခဲ့တဲ့တရားသူကြီးချုပ်ကိုတရားသူချုပ်ဆိုသူကိုယ်တိုင်ကစစ်ဘူဖြစ်တဲ့အခါကျတော့သူကိုယ်တိုင်မှာကိုဒီမိုကရေစီအသွေးအရောင်စိတ်ဓာတ်တဲ့စစ်ကခန့်ငယ်တဲ့အသွေးအရောင်တွေပါပဲသူ့မှာများသွားပြန်စီးနေပြီးတော့အဲ့တိုင်ပဲသွားနေတဲ့ဟာတွေကအခုထိမပြုတ်သေးတာတွေသွားတွေ့ရတယ်ဒါမှမဟုတ်တရားသူကြီးချုပ်ကဒီမိုကရေစီရခန့်ထားတဲ့ခင်မှာခန့်ထားတဲ့တရားသူကြီးချုပ်ဖြစ်ရင်တော့ပို့ပြီးတော့ဒီတဲ့ပို့ပြင်းပြင်းမယ်လို့အဲဆော့ဖ်ဝဲမှုတွေလည်းနည်းလိမ့်မယ်လို့အဲ့လိုယူဆရတာပဲလေ
ဟုတ်ကဲ့ဆရာကကပြောတဲ့အထဲမှာဘရာကတိပေါ့နော
်ဟုတ်ကဲ့
စိုးရိမ်ပြီးတော့ကြောက်ပြီးတော့ငါဒါကိုဒီလိုများဆုံးဖြတ်လိုက်ရင်အပေါ်အများငါ့ကိုစိတ်ဆိုးမလား
ဟုတ်ကဲ့
ညှို့ညင်မလားဆိုတဲ့စိတ်နဲ့ဘရာလူကြီးတွေကဆုံးဖြတ်တာပေါ့ဒိုင်းရိုက်တော့ဟလာအုတ်ချွေးပိုင်းကဒီမှုတော့ဒီလိုဆုံးဖြတ်လိုက်ထောင်ဘလောက်ချလိုက်လုပ်ပေးလိုက်ဆိုတာမျိုးတော့မရှိတော့ဘူးဆိုတော့အဲ့ဒီနေရာမှာအလားကျွန်တော်တို့60ကြောက်ကကြီးတို့အများအပြား905ခါခွေးတို့အလားငိမ့်စုစီဥပဒေတို့ဒီလိုမျိုးတွေပေါ့နော်ဒီနေ့ခင်မှာအများဆုံးဖြစ်တာဆိုတော့ ဥပမာအမှုတစ်ခုဖြစ်တယ်ဆိုကြပါစို့ကျွန်တော်တို့ဟလာ95ခါခွေးလိုမျိုးဟလာ66ခါကြီးလိုမျိုးညီစုစီလိုမျိုးဖြစ်ရင်တရင်သမားရလဲတာဝန်ရှိသူတွေမေးတယ်ဆိုတော့အဲ့လိုမျိုးတာဝန်ရှိသူတူကသူတို့နဲ့ဒေတာပေါ်နေမြေတိုင်းဒေတာကြီးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်တော်စုပဲဖြစ်ဖြစ်ပြည်နယ်ပဲဖြစ်ဖြစ်ဖြစ်နေတဲ့အချိန်မှာပေါ်လာတဲ့ကိစ္စရဲ့တစ်ခုပေါ်ကိုတရင်သမားတွေကမေးလို့သူကတစ်ခုခုပြောလိုက်ရင်အဲ့ဒီလိုပြောလိုက်တဲ့ဟာကတရားသူကြီးတွေအတွက်ဘယ်လိုခေါ်မလဲဆရာလွမ်းမှုမှုသွားဖြစ်သွားစေတလား
အဲတခုတော့ရှိတာပေါ့လေမီဒီယာကလည်းပဲအမှန်ထက်မြက်တဲ့ဟိုကရန်ရာတခုဆိုတော့မီဒီယာတွေရဲ့ဥစ္စာကိုလည်းပဲတတိမထားသဘောမထားဂယုမထားတော့မရဘူးပေါ့လေသို့တော်လည်းပဲအဲ့ဒီမီဒီယာလေးဟာကိုဂယုထားတာတဲ့ကျွန်တော်တွေ့ကြုံရတာတော့တရားယုံကျုပ်လို့ဟာမျိုးတွေနောက်တစ်ခါတိုင်းတရားယုံလို့ဟာမျိုးဆိုပြတရားယုံကျုပ်ကအဲ့ဒီလိုအမှုမျိုးတွေဆိုလို့ရှိရင်ယုံချင်းတန်းလေးကို report လုပ်ရတယ်ဘာဖြစ်နေလဲတိုးတက်မှုဘာလုပ်တယ်ညာဖြစ်လို့အဲ့လိုတောင်းတယ်တရားလည်းပို့ရတယ်အဲ့လိုပို့နေရတာကွာကွာကိုသူတို့ကိုကြောက်ရွံ့စေတာပဲလေအဲ့တော့ဟိုဘယ်လိုပြောရမလဲဆိုတော့အုတ်ချိုးရတာဝင်မဖြစ်ဘူးအဲ့တရားစီအတွင်းမှာပဲဘရားဖြစ်အောင်ဖြစ်စီတဲ့အမအားတွေကိုလာလှုပ်ထားတဲ့ဟာမျိုးတွေတွေ့ရတဲ့အခါမှာလွတ်လပ်တဲ့တရားစီဖြစ်တယ်ဆိုတဲ့ဥစ္စာပေါ်မှာများစွာတန်တရားဖြစ်စရာကောင်းတယ်ပေါ့လေ
ဟုတ်ကဲ့လက်ရှိနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ကဒီတရားကြီးလောကကလေးကသွားတဲ့ဝိုင်းရှိနေလို့ကျွန်တော်တို့ပြောရမယ်ရှိနေကြည့်ကြပါတော့เนาะဆင်เนาะဥပဒေအကြောင်းလဲကျွမ်းကျင်တဲ့တရားစီရင်ပိုင်းလဲကျွမ်းကျင်တဲ့သူသမ္မတဖြစ်ပြီးနောက်ပိုင်းမှာလဲပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့တဲ့အချိန်တိုင်းမှာတရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုတလောကဆိုရင်ဟလာလူတွေကြားမှာစိတ်ဝင်စားဖြစ်နေအမှုတွေနဲ့ပတ်သက်လို့သူကပြောလိုက်တဲ့အပြောင်းလဲတွေလဲဖြစ်သွားတာရှိတယ်ဆိုတော့လက်ရှိသမ္မတဦးဝင်းမြင့်ရဲ့တရားစီရင်ပိုင်းဥပဒေပိုင်းလှုပ်ဆောင်ခြင်းနေတဲ့စိတ်ပေါ့เนาะဆရာအဲဒီလှုပ်ဆောင်ခြင်းနေတဲ့စိတ်ကတရားစီရင်လောကအပြောင်းလဲဖြစ်လာဖို့အတွက်ရောင်ကြီးဘလောက်လောက်များရှိတယ်လဲဆရာ
ကျွန်တော်ကတော့ရောင်ကြီးဒီမကတော့ဘူးတော်တော်ရာဂိုင်နှုံးအားဖြင့်ဆိုရင်ကိုအများကြီးပေါ့နော်ရာဂိုင်နှုံးပြည်နေပါတမရာကြီးပေါ့ရောင်ကြီးတယ်တူရဲ့တမရာကြီးရဲ့စူးစမ်းအားထုတ်မှုတွေလှုပ်ရှားနေပုံတွေဟာကျွန်တော်အမှန်တရားအားတက်တယ်ဒါကြောင့်အောင်ရွှေထွေးအမှုတွေဆိုလို့ရှိရင်လည်းပဲဒီတိုင်းပဲနော်နောက်တစ်ခါထိုးနည်းတူပဲအဲကျွန်တော် 11 media အမှုမှာဆိုလည်းပဲကျောဆူဝန်မှားနေတယ်ဆိုရန်ကုန်တိုင်းဝန်ကြီးကိုထောက်ပြတယ်ဒါကြီးကျယ်တဲ့ထင်ရှားတဲ့ကိစ္စတွေပဲနောက်အလားတူပဲတရားစီရင်နဲ့ပတ်သက်လို့ဘာဖြစ်လို့တရားစီရင်ဒီမှာအခုတရားအမှုတွေကြန့်ကြာနေတာလဲဆိုတော့လုပ်တဲ့အခါမှာအတရားသူကြီးတွေနဲလို့ပါဆိုတော့သူထက်ခတ်ဘာကြံမရှိဘူးဘာကြံမရှိရင်ထပ်ချပြီးမယ်ဆိုတော့အများအထီးပေါ့လေစိတ်ဝင်တစားဖြစ်လာတယ်နောက်မျက်ချီမပြတ်လဲပဲတရားသမ္မတကြီးတက်လာပြီးတဲ့နောက်ပိုင်းမှာတရားယုံကျုပ်ကလှုပ်ရှားမှုတွေလှုပ်ဆောင်ချက်တွေပုံမတွက်လက်လာပြီးတော့ဟလာတော်တော်လေးမြန်ဆန်းလာတာတွေ့တွေ့ရတယ်။
ဟုတ်ကဲ့။ဒါကတော့တကယ်ဝမ်းသာစရာတည်းမှာပဲဆရာ။တရားဆရာကိုယ်တိုင်ဝါရင်တရားလူတော်ရှိနေတူအနေနဲ့ဒါကိုကောင်းဒီအပြုဘောကောင်းမြင်နေဆိုတာလူတွေအတွက်လည်းဝမ်းသာစရာ။ဒါပေမဲ့တကယ်လည်းတွေ့ပေါ့ဆရာ။ဒီလောက်ကြီးပျက်စီးနေတဲ့ရန်တရားကြီးဒီထက်ပိုပြီးတော့ဟလာခတ်တော့တွက်လေးပိုပြုတ်ပြင်လာနိုင်အောင်ဆိုရင်ဘာတွေလို့အဲ့လိုပြုတ်ပြင်လာနိုင်ဖို့ရမှာဘလို့အတားစီးတွေရောရှိနေလဲဆရာ။တမန်တော်ကိုယ်တိုင်ကဒါကိုစန္ဒရှိတယ်ပြောလဲပြောတယ်ဆိုတာတောင်မှပေါ့နော်။
ကျွန်တော်ကတော့ဟိုအခုကျွန်တော်ပြောမယ့်ဥစ္စာကတော့ဟိုတချို့ကရှင်းနေတယ်ကတော့ဟိုတချို့ပညာရှင်တွေကတော့ဟာခက်ခဲတယ်မဖြစ်နိုင်ဘူးပြောတယ်ပေါ့တချို့လူတွေလည်းဝေဖန်တယ်ဆိုတော့ကျွန်တော်တို့ကဝက်ရှော့တွေအကြိမ်ကြိမ်ထိုင်းပြီးတမနာကြီးယူလဲအခုကျွန်တော်ပြောမယ့်အကြောင်းအရာကိုပဲတမနာကြီးယူကိုကျွန်တော်တို့ကတရားဝင်တင်ပြပါပါအဲ့ဒါပါလဲဆိုတော့ဂျူရီစနစ်ကိုကျွန်တော်တို့ကျင့်သုံးရမှာဖြစ်မယ်တပားတိုင်းစနစ်နေရတော့ဘလို့မှမျောလင်းချက်မရှိဘူး။ဘာလို့ဆိုအီးသွေးတွေရလဲကြတယ်။လက်ပေးလိုက်ယူတွေရလဲဘလို့မှ230ပြက်လာတာကြီးကိုဒီတနည်းနည်းနဲ့ဘလို့မှလုံးလို့မရဘူး။သူကဂျူဒီမှာလုံးမဲ့လူတွေကိုသူစရင်ကောက်ထားလို့ရတယ်။ဒါဗောလန်တီးယားပဲ။ဘာမှပတ်သက်လဲပြီးနေကြမလို့ဒါစေတဝန်တောင်ထမ်းဆောင်တာပဲ။သို့တော့မြန်လဲမြန်သွားပဲ။ဘာလို့ဂျူဒီပါရဆိုလို့ရှိရင်သူဂျူဒီလူကြီးရတခြားတောင်တွေလည်းရှိသေးတယ်ကွာ။သူ့အကြာကြီးစစ်နေလို့မရဘူး။ဒါကြောင့်အမှုတွေကမြန်လာမယ်။နောက်တစ်ခါဒီတပားတိုင်းတရားသူကြီးပဲဝိုက်ပန်ဖို့ပေးမှာသူ့ဖြုတ်ပြီးမှာမဟုတ်ဘူး။သူကဥက္ကဋ္ဌဖြစ်မယ်ကျန်တဲ့လူတွေကဟောပြောဆိုရင်ဒါလက်ရှိတရားစီရင်စနစ်ကိုလည်းကြံပြောင်းပြန်လည်းမဖြစ်စေဘူးဝိုင်းပြီးတော့ပန်ပိုးပေးတဲ့စနစ်နဲ့သွားမှာပဲတရားစီရင်ကအောင်မြင်မယ်လို့ကျွန်တော်တို့ဒီလိုအကြံပေးချင်ပါတယ်ဒီလည်းနေပါဆရာ
ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကအခုတနင်္လာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့ 48 လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးနှာစင်ရမှာကမြန်မာပြည်ကပေးစာကန္တအစားဒီသတင်းပတ်မှာကြာရောက်တော့မဲ့ချစ်သူများနေ့အထူးအစီအစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်။အဲ့ဒီနောက်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့ဗိုလ်ချုပ်ဟောင်းသူရဦးရွှေမန်ပါတီထူထောင်ခြင်းဟာနိုင်ငံရေးအပေါ်ဘလို့အကျိုးသက်ရောက်မှုတွေဖြစ်လာနိုင်သလဲဆိုတာကိုသုံးသပ်ထားတာနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့မဲအေးတနာကျော်စီစဉ်တင်ဆက်ပေးတဲ့ချစ်သူများနေ့အထူးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်ဒီနေ့တော့လာမယ့် February 14ရက်နေ့ Saint Valentine's Day ချစ်သူများနေ့အကျိုးအချစ်သချင်းလေးတွေနားဆင်ရင်းနဲ့ချစ်သူများနေ့ကိုဆင်နွှဲကြရအောင်ပါ Saint Valentine's Day ဆိုတာခရီးယန်ဘာသာအယူဆကဆင်းသက်လာတဲ့ဆိုပေမဲ့လည်းခုခေတ်မှာတော့ကမ္ဘာဒေသအနှံ့ပြန်းမှာဒီချစ်သူများနေ့ကိုပါဝင်ဆင်နွှဲကြတာပါနော်ဒီတော့ကျမတို့တွေလည်းဒီလေလိုင်းပေါ်ကနေချစ်သူများနေ့ကိုကြိုပြီးဆင်နွှဲကြရအောင်ပါအချစ်သချင်းလေးတွေနားထောင်ရင်းနဲ့ကိုချစ်တဲ့သူတွေအတွက်ဘယ်သူတွေဘလို့များသတင်းစကားတွေပါထားပါလဲတင်စားဝေဆိုတဲ့တော်ရရှင်ကတော့ပထမဦးဆုံးကိုယ့်ရဲ့ဘာကိုနန်းတာကအမေနဲ့အဖေပါ။သားသမီးကိုလည်းဖြူလဲချစ်တယ်လို့မဲလဲချစ်တာမိဘနှစ်ပါးဖြစ်ပါတယ်။ဆိုပြီးတော့ချစ်သူများနေမှာသူ့ရဲ့မိဘနှစ်ပါးအတွက်အမှတ်တရရည်စုပါတယ်။ဦးလန်းထက်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ။မိဘနှစ်ပါးနဲ့ချစ်စနီးသားနှစ်ယောက်တွေထူးရင်တင်ရဲ့ထာဝရင်ဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ VOA Facebook ပရိသတ်ဦးလန်းထက်ဖြစ်ပါတယ်။Fury Valentine တချင်းလက်ဆောင်ကဏ္ဍမှာပါဝင်ခြင်းပါတယ်ဆိုတော့နောက်ထပ် Messenger ကနေပြီးတော့စာတို့လေးရေးလာတဲ့တော်ရရှင်ကတော့ Nansen ရှမ်းတောင်ပိုင်းကဦးဆိုင်ထွန်းလာဖြစ်ပါတယ် Nansen ရှမ်းတောင်ကဦးဆိုင်ထွန်းလာကထိုင်းရောက်မက်ချီစိန်အတွက်တချင်းတောင်းခြင်းပါတယ်ဆိုပြီးတော့ Valentine တေးလက်ဆောင်ပါပါတယ်ရှင်သူရင်တင်တည်ဆူထားတဲ့ထောင်စင်မှာဆိုတဲ့တချင်းလေးကတော့ဒီတော်ရရှင်နေတယ်မကဘူးတော်ရရှင်တော်တော်များများနှစ်ချိုက်ကြမဲ့တချင်းလေးတို့ဖြစ်ပါတယ်နော်နားဆင်ကြည့်အောင်ပါ
Thousand years, thousand love, your share me to find. I choose a day to you me to find. Thousand years, thousand love, your share me to find.
မင်္ဂလာပါ VOA စိုတင်းရဲ့အဝေးရောက်ချစ်သူတချင်လေးတောင်းဆိုပါရယ်အဝေးရောက်တငယ်ချင်းတွေအားလုံးအတွက်အမှတ်တရပါလို့လာမင်းကိုကိုဆိုတဲ့တော်ရရှင်ချစ်သူများနေမှာတေးတောင်းထားပါရယ်ဆုလတ်ချိုဆိုတဲ့တော်ရရှင်ကလည်းမတောင်းတတ်ဘူးဘလို့လုံးရမလဲမသိဘူးလို့စာရေးလာပါရယ်ရှမ်းပြည်နယ်ကဖြစ်ပါရယ်မတ်ဆုမြတ်ချိုကပျော်ပွေကချစ်ရတဲ့သူအကွန်အတွက်တချင်လေးပေးပါရယ်သူတို့ကအနေဝေးတဲ့ချစ်သူတွေဖြစ်ပါရယ်တချင်အေးအေးလေးစိုက်ပါရယ်လို့ဆိုလာပါရယ်
君より茶 Leave me Kodani nade chandalube Sindi mela dwe yene yemo Nene mya kao yala Mind taong jiwe Leave me Ninga na nere shidlove Yong chi lai chi ya zon tu ye Do do be dwe ye se pure Piam so nai chikeye Ninga guda me toageye Chikwe abibe Uchi adule Besi ma miale Be ingwe namle Di chen so du ne shi ne mle Sita la chitu Ima piale la chitu ne Chara me diyao te gobe
Elements ဆိုတဲ့တော်ရှင်ကတော့အမြင့်မြတ်မှရှိနေတဲ့တယောက်တော်သူစုအတွက်ပါမာရိဇာရဲ့ရွှေရည်ဒီတခြင်းလေးတောင်းဆိုပါရစေတဲ့မလေးရှားကကိုအောင်ကျော်ဟင်းစင်ကာပူကချစ်သူဖြစ်တဲ့ဂျီဖြူလိုင်းအတွက်မေတ္တာဒေလက်ဆောင်ဗဲလန်တိုင်းတခြင်းတစ်ပုဒ်ပါပါတယ်မိုက်ကယ်ဆိုတဲ့တော်ရှင်ကတော့ချစ်စနီးအတွက်အမှတ်တရတေးတောင်းလာတာပါဘကောတိုင်းဖြူမျိုးကရွှေရွှေပါဆိုတော့သောရရှင်ကတော့ Facebook ကတကယ်ချင်းတယောက်ကိုခင်မင်မှုအမှတ်တရအနေနဲ့ချစ်သူများနေမှာတချင်းလေးတပုတ်မြေတားတေးလက်ဆောင်ပေးခြင်းပါတယ်။ရန်ကုန်တိုင်းဒေါ်ပုံမျိုးနယ်ကကိုထွန်းလင်းဆိုနားဆင်ဖို့အတွက်ပါ။ကျေးဇူးပါ VOE လို့ရေးလာပါတယ်
။ We are the dawn of the silver and moon နာမည်မရှိလို့မဖြစ်သူပါNene tayo lo mendo amago Tutinga twi wanere Saida de pie Longa ro kwe ti a Chile Ma pyo ne Achika bo wa dwe na tadi amala Bema chisi ye tisadiya Yau yau mishi lo ma piedero nu Shimi rui tia wi ye la Seida rui tia longa ro kwe ti a Chile
အတွက်တချင်းတောင်းလို့ရတယ်ဆိုလို့ပါဆိုပြီးတော့ messenger ကနေတချင်းတောင်းလာတယ်နောက်တစ်ယောက်ကတော့ကိုအောင်ကျော်မြတ်ဖြစ်ပါတယ်ချင်းကြီးလေးကိုအောင်ကျော်မြတ်ကရန်ကုန်မြို့တင်ငန်းကျွန်းမှာနေတဲ့အကိုကိုအောင်ဆန်းစော်အတွက်ဆိုပြီးတော့ valentine မြတ်တာဒီလက်ဆောင်တစ်ပုတ်ပါလာတာပါသူကစာလေးတူတူလေးရေးလာပါတယ်တယောက်နဲ့တယောက်မာနာလေးတွေရှော့နိုင်တာရှော့ပြီးတော့ရှေ့ဆက်တယောက်နဲ့တယောက်ချစ်ပေးနိုင်တာတွေထက်ပိုချစ်ပေးပြေးစရာပွားကြီးကိုကိုပိုင်ရင်မှန်းချက်တာမကကျင်းနိုးစရာကောင်းတဲ့နေ့ရက်လေးတွေနဲ့အတူတူဖန်တီးပြီးတော့ဖြတ်တန်းကြရအောင်ကိုကြီးညီရဲ့အချစ်တွေကိုလည်းဒီထက်မကတန်ဖိုးထားပြီးတော့ညီကိုလည်းပို့ချစ်ပေးပါအရင်ချစ်ပါတယ်ကိုကိုအောင်ဆန်းစော်ကြီးလို့အားလုံးသိအောင်ကြီးညာလိုက်ပါတဲ့ချင်းကြီးကိုအောင်ကျော်မြတ်ကကိုအောင်ဆန်းစော်အတွက်ဆိုပြီးတော့ Valentine မြတ်တာတိလက်ဆောင်တစ်ပုတ်ပါတာပါနေလင်းထက်ဆိုတဲ့တော်ရရှင်ကတော့ Focus ရဲ့တချင်အခုလောလောဆယ်ဆိုတဲ့တချင်လေးတောင်းဆိုချင်ပါတယ်တောင်းကလာ14ရက်ကွယ်အစီမံခံရသွားရရှင်ဖြစ်ပါတယ်ဒီတချင်းလေးအရန်ကိုတိုက်ဆိုင်လို့တောင်းဆိုခြင်းပါတယ်ဆိုပေမဲ့လည်းသူဘသူအတွက်တိုက်ဆိုင်ဆိုင်နဲ့တောင်းခြင်းလဲဆိုတော့ပြောမလာပါဘူးเนาะဒီတော့ focus တည်ဆိုထားတဲ့သူတောင်းဆိုထားတဲ့အခုလောလောဆယ်ဆိုတဲ့တချင်းလေးကို Valentine လက်ဆောင်ပေးခြင်းပါတယ်ရှင
် I'm alone and in need of you Love for you Julia Hey I began to yearn my shire Nezin yere sa ote
chao ya me ma be a tu tu nei nai ma phai mo we do be a ku lo lo se o me kan na me ta lai me kan na mo ngo le kwai nga a shi ma ne ma shi de yeah 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 me kan na me ta lai me kan na mo ngo le kwai ta ra so ra ne ma shi de ne ma shi de sa sa me che noi dai e lane o ma ve ne sei te ga te ya na fide o go ni noi che noi dai ne si e ga ma ve a tu tu ne nai ma fe mo we do ve a ku lo lo se
ကျွန်တော်ကိုဝင်းကမတွေးဆုံနိုင်တဲ့ချစ်သူမတ်အစာထီအတွက်လက်ဆောင်လေးပါတဲ့အရန်သတိရပါတယ်လို့လည်းဆိုလာပါတယ်ဗီဒီယိုကိုကျေးဇူးတင်လျက်ပါတဲ့ကိုဝင်းဖြစ်ပါတယ်ခိတပြုံးလွင်ကိုရောက်နေတဲ့လွေးခင်ငိမ့်တွေအတွက်တချင်းလွှင့်ပေးပါလို့မိုင်းဆိုတဲ့သွားရှင်တောင်းလာပါတယ်သူ့ကိုအရန်ချစ်တယ်ထာဝရအဆုံးထိချစ်နေမယ်လို့ပြောပေးပါလို့လည်းဆိုလာပါတယ်တူတာရတာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ view ရေအရန်ပျော်စရာကောင်းတဲ့သတင်းလေးပါပဲဒီလိုအစီအစဉ်လေးတင်ဆက်ပေးတာအရန်ကြိုက်နှစ်တက်ပါတယ် view အဖွဲ့သားများကျေးဇူးတင်ပါတယ်လို့ပြောလာပါတယ်တချင်တော့တောင်းမလာပါဘူးချစ်သူများနေအတွက်ရင်ခုန်ပျော်ရွှင်နေပုံရတဲ့ဒီတော်ရရှင်တွေကျမတို့ view ကချစ်သူများနေတေးလက်ဆောင်ပါခြင်းပါတယ်နော်နောက်ပေါ်ရန်လာဆိုတဲ့ view Facebook ပရိသတ်ကလည်းဒါမျိုးကြပြန်တော့ view ကတော်သွားပြန်ရောမင်္ဂလာပါ view လို့ရေးလာပါတယ်သူကချစ်ချွတ်သွားပြီးတော့တချင်လည်းဘသူကိုတောင်းဆိုခြင်းနဲ့ဆိုတာမျိုးပြောမထားပါဘူး။ဒါဆိုလည်းကိစ္စမရှိပါဘူးနော်။ကျမတို့က VOA ပရိသတ်တွေအတွက်ချစ်သူများနဲ့တချင်လေးတွေတောင်းပေးခြင်းတာပါ။အခုစာရေးလာတဲ့သူတွေမှမဟုတ်ပါဘူး။ VOA ပရိသတ်တွေအားလုံးရော VOA ကိုနားမထောင်တဲ့သူတွေကိုပါ။ဒီကမ္ဘာပေါ်မှာမုန်းတိမှုတွေကိုအချစ်နဲ့ဆေးပြစ်နိုင်ရင်အကောင်းဆုံးမလို့အချစ်တချင်လေးတွေလွှင့်ပေးရတာအမတန်စိတ်ချမ်းသာစရာကောင်းပါတယ်။တယောက်နဲ့တယောက်ချစ်ချင်းမြတ်တာတွေမျှဝေရတာလည်းအမတန်မင်္ဂလာရှိရဲ့အလို့ပါနော်။ကျမကတော့ရှင်နေအားလုံးအတွက်ဇုံတွဲတချင်းလေးတစ်ပုဒ် Valentine နေ့တေးလက်ဆောင်ပါခြင်းပါတယ်ရှင်။မျိုးချော့မြိုင်နဲ့ train တော်ဘုတ်တည်ဆွထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တချင်းလေးကိုတော့ရှင်နေအားလုံးနှစ်ကြိုက်သဘောကြမယ်ထင်ပါရဲ့နော်
။မိုးလေးဖွဲ့လုံးတည်ရတဲ့ညင်းနေတဲ့ပြင်းတကားစီပဲ
တိုင်းနဲ့မေတ္တာတေးလက်ဆောင်တခြင်းပါကြသလိုပဲကိုချစ်သူခင်သူတွေအတွက်မေတ္တာတေးလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA Facebook စာမျက်နှာမှာပဲဖြစ်ဖြစ်အီးမေးလ်ကပဲဖြစ်ဖြစ်စာရေးပို့လိုက်ပါ VOA email လိပ်စာက bambi@voanews.com ဖြစ်ပါတယ် Facebook က VOA ပြည်သက်အနေနဲ့တော့ VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူအတွက်အမှတ်တရစကားလေးတွေလာပြောထားနိုင်ပါတယ်ရှင်။ကိုတေးတောင်းခြင်းတဲ့သူရဲ့နာမည်နေရက်ကိုတော့ထည့်ရေးပြဖို့မမေ့ပါနဲ့နော်။ February 14ရက်နေ့ကလည်းအားလုံးအတွက်ပျော်ရွှင်ပွဲချစ်သူများနေ့ဖြစ်ပြီးတော့ချစ်ချင်းရဲ့နဲ့လေးထဲမှာတင်းပြန့်ထုံပါစေ။
မေးတနာကြောစီစဉ်ထုတ်လင်းပေးခဲ့တဲ့ချစ်သူများနေ့အထူးအစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဘိုးချုပ်ကြည်ဟောင်းသူရဥွှေမန်းတီထောင်တဲ့ပြည်ထောင်စုကောင်းကျိုးဆောင်ပါတီကဘလို့ပါတီမျိုးဖြစ်နိုင်မလဲဒီပါတီကိုတီထောင်လိုက်ခြင်းကနိုင်ငံရေးလောကမှာဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတဲ့အကြောင်းဦးစီသူအောင်မြင့်ရဲ့သုံးသပ်ချက်ကိုမှတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါရဲ့ရှင်
သုံးနှစ်ကြာကြာနိုင်ငံရေးစင်မြင့်ထက်မှာထင်ထင်ရှားရှားမနေပဲလွှတ်တော်ကော်မရှင်တစ်ခုရဲ့ဥက္ကဋ္ဌအဖြစ်လောက်ပဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဟောင်းသူရဥွှေမန်းဟာပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့မှာတော့သူဦးဆောင်တည်ထောင်မဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီကိုပြည်တော်စုရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်လျှောက်ထားလိုက်ပါပြီ။တစ်ချိန်ကသမရဖြစ်ရှင်နဲ့သမရဖြစ်အောင်ကြိုးစားမယ်လို့ထုတ်လဲထုတ်ပြောတကယ်လဲသမရဖြစ်အောင်တွန်းတွန်းတက်တက်အစွမ်းကုန်ကြိုးစားခဲ့တဲ့သူရဥွှေမန်းတယောက်အခုဒီချိန်ပါတီထောင်ရမှာနိုင်ငံရေးရည်မှန်းချက်ဘလောက်အထိထားမလဲစိတ်ဝင်စားဖို့ကောင်းပါလေသူတီထောင်မဲ့ပါတီဟာဘလို့ပါတီမျိုးဖြစ်နိုင်မလဲဘသူတွေကအဓိကဦးဆောင်ပြီးဘသူတွေကိုစည်းရုံးမလဲသူ့ပါတီတီထောင်လိုက်ခြင်းအဖြစ်နိုင်ငံရေးလောကထဲဘလောက်သက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါတ
ိတ်မွေးသေးတဲ့အချိန်ကိုပြန်ကြည့်လိုက်ရင်2017မတိုင်ခင်ဆရာနာရှင်အစိုးရလက်ထက်တုန်းကသူရဥွှေမန်းဟာတက်မတော်မှာဗိုလ်ချုပ်ကြီးအဆင့်နဲ့နိုင်ငံရဲ့နံပါတ်3စစ်ကောင်းဆောင်မှာစစ်အစိုးရကနေဟန်ပြအယက်သားအစိုးရအပြောင်းလဲလုပ်တဲ့အချိန်အဲ့ဒီအချိန်ကအာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေဟာဘယ်သူ့ကိုဘယ်ရာထူးတွေမှာထားမယ်ဆိုတာအသေးချာစီစဉ်ပြီးသူနဲ့နံပါတ်1ခေါင်းဆောင်ဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးမောင်အေးတို့နှစ်ယောက်အနားယူသွားကြပါတယ်ထူးခြားတာတစ်ခုကတော့သူတို့နှစ်ယောက်ပြီးရင်ရာထူးအကြီးဆုံးဖြစ်တဲ့သူရဥွှေမန်းကိုသမရရာထူးမပေးဘဲသူ့ထက်အစ်စ်နှိမ့်တဲ့ဗိုလ်ချုပ်ကြီးတိန့်စိန်ကိုသမရရာထူးပေးခဲ့ပြီးသူ့ကိုတော့အစ်စ်ပေါ်ပေါက်လာတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ပဲပေးရခဲ့ပါတယ်။အဲ့ဒါဟာဆရာနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံခြေခံဥပဒေအရဆိုရင်တော့တိုင်းပြည်မှာနံပါတ်4အဆင့်ရှိခေါင်းဆောင်ပါ။ဒါပေမဲ့နိုင်ငံရေးရည်မှန်းချက်ကြီးတဲ့သူရဥွှေမန်းကတော့အဲ့ဒီအချိန်မှာသမရဖြစ်ခွင့်မရပေမဲ့နောက်9နှစ်သက်တမ်းလောက်ကြာရင်သမရဖြစ်နိုင်အောင်ကြိုးလဲကြိုးစားနောက်ပိုင်းတရားဝင်ထုတ်ပြောတာမျိုးလေးလုပ်ခဲ့ပါတယ်။အရင်ဆရာနာရှင်တွေရဲ့ရည်မှန်းချက်နဲ့2008ဖွဲ့စည်းပုံကိုကြည့်ရင်သူရဥွှေမန်းသမရဖြစ်ဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူး။အကြောင်းကတော့အရင်ဆရာနာရှင်တွေဟာသူတို့အနာမယူမီအပြောင်းလဲတွေမလုပ်မီအခြေခံအဆောက်အုံနဲ့နိုင်ငံဗန္နာအမြောက်များရရှိထားတဲ့ပြည်ခိုင်ဖြိုးအသင်းကိုပြည်ခိုင်ဖြိုးပါတီဖြစ်အသွင်ပြောင်းထားပြီးတက်မတော်စစ်ကောင်းဆောင်အဆက်ဆက်အဲ့ဒီပါတီကိုအသုံးပြုပြီးနိုင်ငံအုပ်ချုပ်ရေးမှာနှစ်ပေါင်းများစွာဆက်ပြီးချုပ်ကင်သွားဖို့စနစ်တကျအစီအစဉ်လှုပ်ထားလိုပါပဲ။တမရော်ခေါင်းဆောင်ကနေပြည်ခိုင်ပြိုးပါတီအဲ့ဒီကနေတမရဒုတမရဝင်ကြီးလို့အဲ့ဒီကနေလွှတ်တော်ရဲသွားပြီးအစိုးရကိုထိန်ချောင်းပြီးရင်လုံးဝအနာယူဆိုတဲ့ပုံသဏ္ဍာန်မျိုးပါအဲ့ဒီလိုဖြစ်စေဖို့ပြည်ခိုင်ပြိုးပါတီဟာရွေးကောက်ပွဲတွေမှာ34ရာခိုင်နှုန်းလောက်နိုင်ရင်ကိုအဆင်ပြေပါတယ်အဲ့ဒါဟာတမရော်ကိုယ်စားလှယ်တွေနဲ့ပေါင်းပြီးတမရမြောင်နိုင်အစိုးရဖွဲ့နိုင်တဲ့အရေးတွက်မှုပါအဲ့လောက်မဲရဖို့ကလည်းမခက်ပါဘူးအကြောင်းကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်လိုမျိုးကိုလည်းစစ်ဘိုးချုပ်ဟောင်းတွေကအပြည့်အဝထိန်းချုပ်ထားပြီးဘလို့မတမာမှုမျိုးကိုမဆိုလုပ်နိုင်လို့ပါပဲတကယ်လဲ2010ရွေးကောက်ပွဲမှာစစ်အစိုးရဟာအဲ့ဒီအတိုင်းလုပ်ခဲ့ပါတယ
်ဒီလိုခြေအနေမျိုးမှာသူရဥွှေမန်းသမရဖြစ်ရေးအိမ်မက်အကောင့်ထဲပေါ်ရတာအတော်ခက်ခဲကြမ်းတမ်းပါတယ်ပထမတစ်ချက်ကတော့သူဟာပြည်ခိုင်ပြိုးပါတီရဲ့နံပါတ်1ခေါင်းဆောင်ဖြစ်ဖို့လိုပါတယ်ကံလျော်စွာပါတီဥက္ကဋ္ဌဦးသိန်းစိန်သမရဖြစ်သွားလို့ပါတီတာဝန်ထမ်းဆောင်မရတဲ့အခြေအနေအောက်မှာပြီးခံပြိုးပါတီဟာသူရဥွှေမန်းလက်ထဲရောက်သွားပါတယ်။အရင်ဝန်ကြီးလိုဘဝမျိုးတွေကနေလွတ်တော်တဲ့ရောက်သွားတဲ့နောက်တစ်ချိန်အနာပေးခံရတော့မဲ့ပြီးခံပြိုးထိတ်တန့်ကောင်းဆောင်အမတ်တွေကိုလည်းသူရဥွှေမန်းကပိုင်ပိုင်နိုင်နိုင်စီယုံနိုင်သွားခဲ့ပါတယ်။ပြီးခံပြိုးတွေလွှမ်းမိုးထားတဲ့လွတ်တော်ဟာသူရဥွှေမန်းလွတ်တော်လို့တောင်ပြောလာနိုင်ပါတယ်။ဒါပေမဲ့အဲ့လောက်နဲ့မရသေးပါဘူး။ဒုသမရတဏျာရယူနိုင်တဲ့သမရရွေးချယ်ရမှာ25ရာခိုင်နှုန်းလက်ဝယ်ရရှိထားတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အခြားစစ်ဘုတ်ချုပ်တွေကသူ့ကိုသဘောမကျရင် အကျိုးစီးပွားချင်းထိတ်တိုက်တိုးရင်သူသမရမဖြစ်နိုင်ပြန်ပါဘူးဒီခါသူရဦးရှိမဟာတမတော်ခေါင်းဆောင်တွေနိုင်ငံရေးလောကထဲဝင်ရင်သူ့လက်အောက်ရောက်ရေးဖွဲ့စည်းပုံကိုပါပြင်ဖို့ကြိုးစားရပါတော့တယ
်အဲ့ဒီအချိန်ကဖွဲ့စည်းပုံပြင်ရေးကော်မတီကိုသူရဦးရှိမန်းလမ်းညွန်တဲ့အထက်မှာနိုင်ငံတော်သမ္မတဒုသမ္မတတွေနဲ့ပြည်ထောင်စုဝန်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။အတိတ်ဘက်ကတော့တက်မတော်တွေကကာကွယ်ရေးဦးစီးချုပ်အပါအဝင်ဘယ်စစ်ဗိုလ်ချုပ်တွေဖြစ်ဖြစ်သမ္မတဒုသမ္မတဝန်ကြီးချုပ်လှုပ်ချင်ရင်တက်ကအနားယူပြီးရွေးကောက်ပွဲဝင်ဖို့လိုပါလိမ့်မယ်။ရွေးကောက်ပွဲဝင်ရင်ပြည်ခိုင်ပြိုးပါတီအနေနဲ့ပဲဝင်ရမှာဖြစ်လို့သူ့ရဲ့ဥဆောင်မှုအောက်ကနေသူနေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ်သဘောဖြစ်ပါတယ်။သူပြင်ဆင်ချင်တာကပြင်နိုင်ခဲ့ရင်သူရဥရွှေမန်းသမနာဖြစ်ဖို့လမ်းစာပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ချင်တဲ့အချက်ဟာတက်မတော်ခေါင်းဆောင်တွေကိုအမျက်ဒေါသထွက်စီပြီးနောက်ဆုံး2015ဩဂုတ်လ12ရက်နေ့ညမှာပါတီခေါင်းဆောင်နေရာကပါအတင်းကျပ်ဖယ်ရှားခံလိုက်ရပါတော့တယ်။အဲ့ဒီလောက်တောင်မကြသေးပါဘူး။လွတ်တော်နောက်ပိုင်းကာလသူ့ဘဝလုံးလုံးကျုံကျုံတော့တိတ်မရှိခဲ့ပါဘူး။ရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောက်မှာချထားတာကိုသူ့ဇနီးတွေ့သွားတော့မလိုတော့ဘူးဆိုပြီးပြောတဲ့အကြောင်းသူကိုယ်တိုင်ရေးစာအုပ်မှာဖော်ပြခဲ့ပူပါတယ်။လက်ရှိအချိန်ထိသူ့ကိုဥက္ကဋ္ဌနေရာပေးထားတဲ့တည်ထောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ကိုလည်းဖွဲ့စည်းပုံနဲ့အညီဖွဲ့ထားတဲ့အဖွဲ့မဟုတ်ဘူးဆိုပြီးတက်မတော်ဘက်ကအမြဲတစေကန့်ကွက်နေစေပါ။
အဲ့လိုအချိန်ဒီအောက်မှာသူရဦးရှင်မန်းပါတီထောင်တာပါ။သူဟာအရင်တက်မတော်ထဲမှာအဆင့်မြင့်တာဝန်ကိုနှစ်ပေါင်းများစွာထမ်းဆောင်ခဲ့ပူတာ။လွတ်တော်ခေါင်းဆောင်ဘွားကလည်းပြည်ခိုင်ပြိုးအမတ်အများစုသူ့ဘက်ကရှိခဲ့တာ။လက်ရှိသူတီဆောင်မဲ့ပါတီမှာလည်းအငိမ့်စားစစ်ရာရှိတွေပြီးခိုင်ပြိုးဟောင်းနေလို့ပုံကိုမျိုးတွေဥဆောင်ပါဝင်နေတာကိုကြည့်ကြရအဖြစ်သူစီယုံနိုင်မဲ့သူ့ကိုထောက်ခံမဲ့အင်အားအများစုဟာစစ်မှုထမ်းဟောင်းနေတဲ့ပြီးခိုင်ပြိုးပါတီထဲကပဲဖြစ်နိုင်ွယ်ရှိနေပါတယ်လက်ရှိတိုင်းသားမဟုတ်တဲ့ပါတီတွေထဲမှာပြီးသူအများစုကြီးဟာ NLD ကိုထောက်ခံကြပြီးအရေးအတွက်ရာဂိုင်းနှုံးနဲပေမဲ့ပြီးခိုင်ပြိုးကတော့ဒုတိယလိုက်ပါတယ်ဒီအတွက်သူရဥရှိမန်းပါတီထောင်တာဟာ NLD ပါတီအတွက်သိပ်ပြီးအကျိုးသက်ရောက်မှုရှိမှာမဟုတ်ပေမဲ့လက်ရှိပြည်ခိုင်ပြိုးပါတီထောက်ခံသူတွေကိုခွဲဝေရယူသွားနိုင်တာမို့လာမယ့်2020ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအတွက်ထိုးနှက်ချက်တရဖြစ်လာွယ်ရှိကြောင်းပ
ါသူစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါရဲ့ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေလှိုင်းကိုလည်းဖိတ်ခေါ်ပါရစေရှင်
ရရှိမြန်ခင်ဗျာအခုလာမဲ့ဖေဖော်ဝါရီလ12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်နေနဲ့တိုင်းသာခေါင်းဆောင်နေမျှော်မှန်းခဲ့ကြတဲ့ပြည်အောင်စုတရပေါ်ထွန်းရေးပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းသာဖွဲ့စည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြတန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါ။ပင်လုံစိတ်တက်ကိုအရင်ပြုပြီးတော့ဒုတိယပင်လုံညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်းဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးအတွက်ကြိုးပမ်းနေရသေးပါ။တိုင်းသာတွေလူလာကြတဲ့ပြည်အောင်စုတည်ဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ကြီးအလားအလာကောင်းတွေကဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညတဲ့လီလိုက်စီစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်နားဆင်ရပါမယ်။ဂျာမနီကစာပို့သမားတယောက်ဟာသူတို့နိုင်ငံရဲ့အမြင့်ဆုံးတောင်ထိပ်ကိုနှင်းမလျှောက်မိုးမလျှောက်နှေးစင်လိုလိုစားသွားပို့ရပါတယ်။တခါရုရှားနိုင်ငံကရှေ့ဖြစ်ဟော်သူတွေဆုံးမတွေစုဝေးပြီးတော့သမ္မတပူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားကိုကျင်းပခဲ့ကြပါတယ်။ဒီလိုသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ပြမှာပါရှင်။
ဂျာမနီနိုင်ငံကအမြင့်ဆုံးနှင်းဖုံးတောင်ထိပ်ဖြစ်တဲ့ဇက်ပစ်ကိုစာအမည်ပို့ပေးတဲ့စာပို့သမားတစ်ယောက်အကြောင်းပြောပြပေးကြပါရစေ။အသက်53နှစ်ရှိပြီဖြစ်တဲ့အန်ဒရီးယပ်စ်အိုဘာဘော်ရဲ့စာပို့အလုပ်ကလေတွေနှင်းတွေမိုးတွေကြားထဲလောက်ရတာဖြစ်ပြီးတော့ရာသီဥတုဘလောက်ပဲဆိုးဆိုးမီတာ2962မီတာမြင့်တဲ့နှင်းဖုံးတောင်ထိပ်ကိုကောင်းငင်ကျူသွဲတန်းထားတဲ့ကားစီးပြီးတော့သွားရတာပါ။တောက်ထိတ်မှာရှိတဲ့စကန်တစ်ခုကိုစာပို့ရတာဖြစ်ပြီးအရင်ကတော့ဟိုတယ်အဖြစ်သုံးခဲ့ပြီးတော့အခုအခါမှာတဘာဝပတ်ဝန်းကျင်လေ့လာတဲ့စကန်အဖြစ်ပြောင်းလဲထားတဲ့နေရာပါ။နောက်ပြီးတောက်ထိတ်စကန်မှာရှိတဲ့စားတောက်ဆိုင်ကပို့စရာရှိတဲ့စာတွေကိုသိမ်းပေးရပါတယ်။တောက်ထိတ်ကိုလာရောက်လဲပဲကြားတဲ့ခီးသွွားဧည့်သည်တွေလည်းအမှတ်တရအဖြစ်နဲ့ပို့စကတ်လေးတွေကိုတောက်ထိတ်စာတိုက်ကနေပို့နိုင်ပါတယ်။
ဇက်ပစ်တောင်ထိပ်ကစားရိုက်တာဝန်ရှိသူစာပို့သမားအဖြစ်အိုဘာဘူဟာ1995ခုနှစ်ကတည်းကလုပ်ခဲ့တာဖြစ်ပြီးတော့သူ့ရဲ့အဖေဟာလည်းအဲ့ဒီစာတိုင်းမှာ25နှစ်တိုင်လုပ်ခဲ့တဲ့သူပါသူ့ရဲ့သားလည်းစာပို့သမားအဖြစ်နဲ့ဆက်လက်လုပ်ကိုင်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါရရှင
်ရုရှားနိုင်ငံကရှေ့ပြစ်ဟောသူတွေသုံးမတွေထူဝဲပြီးတော့သမရပူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားတစ်ခုကျင်းပခဲ့ပါတယ် The Circle of Power လို့ခေါ်တဲ့သူတို့ရဲ့အစွမ်းအထက်ဆုံးဒလိထုံးစံတစ်ခုကိုပြီးခဲ့တဲ့အပတ်ဇန်နဝါရီလ5ရက်နေ့ကကျင်းပခဲ့တာပါ။တဘာဝနယ်လွန်စွမ်းအင်တွေကိုပိုင်ဆိုင်ကြတယ်လို့သူတို့ဘာသာသူတို့ယုံကြည်ကြတဲ့လူတွေစုဝေးပြီးတော့ဂါရာမန်ဒန်တွေရွတ်ဖတ်ပြီးသူတို့ရဲ့ခေါင်းဆောင်ကိုထောက်ပံ့ပေးခဲ့ကြတာပါ။သူတို့ရဲ့ယူရချက်ကတော့ရုရှားနိုင်ငံသားတွေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့ကမ္ဘာတဝန်းကလူတွေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့နဲ့တမရပူတင်ကိုခွန်အားပေးဖို့အတွက်ဖြစ်ပါတယ်။ရုရှားရိုးရာဒလိထုံးစံတွေအရအခုလိုတဘာဝနယ်လွန်အစွမ်းရှိတဲ့သူတွေကိုယုံကြည်ကြတာလည်းဖြစ်ပါတယ်။ရုရှားကျန်းမာရေးဝန်ကြီးဌာနရဲ့အချက်အလက်တွေအရရုရှားနိုင်ငံမှာလူ8000လောက်ဟာဗျောကကုသူရှေးပြစ်ဟောသူတွေအဖြစ်နဲ့တခြားပုံစံတူလုပ်ငန်းတွေမှာအသက်မွေးကြပါတယ်ခင်ဗျာ
။အရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့အက်စတိုးနီးယားမှာအအေးနဲ့အပူအကြားတစ်လက်စီကြုံရတဲ့မာရသွန်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။နိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့ Otiba မြို့မှာကျင်းပတဲ့ဒီပွဲမှာတော့ထူးခြားတဲ့ဝိစုံတွေကိုဝစ်ဆင်ပြီးအေးဆက်နေတဲ့စောင်းရည်တွေထဲမှာစောင်းနာချွေးထုတ်ခန်းတစ်ခုကနေတစ်ခုကိုပြေးကြရတာပါ။ပြိုင်ပွဲဝင်အသင်းတစ်သင်းမှာအဖွဲ့ဝင်၄ယောက်ပါတာဖြစ်ပြီးတော့ချွေးထုတ်ခန်းအပူခန်းတစ်ခုထဲမှာအနည်းဆုံး3မိနစ်နေရပါတယ်။အဲ့ဒီအချိန်မှာတော့ပြင်ပအပူချိန်ကရေခဲမက်အောက်1ဒီဂရီစင်တီဂရိတ်လောက်အေးဆက်နေတာဖြစ်ပါတယ်။အသင်းတစ်သင်းအနေနဲ့ချွေးထုတ်ခန်း19ခုကိုအပြေးအလွှာသွားထိုင်ကြရတာဖြစ်ပြီးတော့နောက်ဆုံးမှာအမှတ်ပိုရဖို့အတွက်ရေခဲရေခံတဲကိုတိုင်ပင်ထိုးကြရတာပါ။ပါဝင်တဲ့ချွေးထုတ်ခန်းတွေဟာဇင်ကံမျိုးစားတွေပါဝင်တယ်လို့အဖြစ်သဘောမျိုးလုပ်ထားတဲ့ဖန်လုံအိမ်ချွေးထုတ်ခန်းတွေလည်းပါပါတယ်။ကမ္ဘာတဝန်းကအပြေးပြိုင်ပွဲဝင်သူတွေပါဝင်ခဲ့ကြပြီးအနိုင်ရတဲ့သူကတော့သူတို့ရဲ့ကိုယ်ပိုင်ရင်နွေးစိန်ကန်လေးတစ်ခုရရှိပါတယ်ရှင်။
ကိုငင်းချမ်းနဲ့မက်ခင်ဖြူတူတို့ရဲ့ကဘာတလွှထူးခြားစံပြသတင်းများအစီအစဉ်နားဆင်ကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်အစားဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32ကနေနားဆင်နိုင်သလို VOA ရဲ့အင်တာနက်စာမျက်နှာကနေပြီးပြန်ပြီးနားဆင်ခြင်းလဲ website လိပ်စာက bamis.voanews.com ဖြစ်ပါရဲ့ရှင်အခုတနင်္လာနေ့မနက်ဖက်ထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
စီးရီးယားရှေ့ချမ်းကအဲစစ်သွေးကြတဲ့ထိန်းချုပ်ထားတဲ့နေရာ40တခုကိုပြန်လည်သိမ်းပိုက်လိုက်ပြီလို့စီးရီးယားက IS2 ရဲ့နောက်ဆုံးလက်ကျန်နေမိတွေကိုရှင်းလင်းဖို့စ조사နေတဲ့အမေရိကန်ထောက်ပံ့မှုပေးရတဲ့စီးရီးယားဒီမိုကရက်တစ်အင်အားစုကပြောကြားလိုက်ပါတယ်ဘက်ဇူးဆိုတဲ့ရွာက IS2 ရဲ့ခံတပ်နေရာကို SDF တပ်တွေကဖျက်ဆီးလိုက်ပြီးတိုက်ပွဲတွေအကြီးအကျယ်ဆက်ဖြစ်နေတယ်လို့SDF တပ်ပြောခွင့်ရကဆိုပါတယ်စနေနေ့ညကနေတင်းတင်းကြပ်ကြပ်နေမနေ့ထိတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တယ်လို့ဆိုပါတယ်အမေရိကန်နဲ့မက္ကဆီကိုကြားတိုင်းကန်ရန်ရေးဆိုင်ရာရန်ပုံငွေနဲ့ပတ်သက်ပြီးအစင်မပြင်းရင်အခုလာမဲ့တောက်ကြနေမှာနောက်တချီအစိုးရရန်တရာဒစိတပိုင်းပိတ်ထားရမှုတွေဖြစ်လာမဲ့အရေးနဲ့ရင်ဆိုင်နေရပါတယ်ပြီးခဲ့တဲ့လတုန်းကအစိုးရရန်တရာဒစိတပိုင်းပိတ်ခဲ့တာ35ရက်ရှိခဲ့တဲ့အတွက်တမိုင်းတွင်သွားခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံတို့ဒီလကုန်ပိုင်းဗီယက်နမ်မှာတွေ့ဆုံမဲ့ကိစ္စကိုကြိုတင်ပြင်ဆင်နိုင်ရေးညှိနှိုင်းဖို့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဟာရှေ့သတင်းမှတ်တဲ့တွေ့ဆုံမှုရှိတယ်လို့တောင်ကိုရီးယားအစိုးရကတနင်္ဂနွေနေ့မှာကြေညာပါတယ်ခေါင်းဆောင်နှုတ်ဦးရဲ့ဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နောက်ထပ်ညှိနှိုင်းမှုတွေလုပ်ဖို့လိုတယ်ဆိုပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဗီကန်ကပြောဆိုလိုက်ပြီးနောက်တနေ့မှာပဲအခုလိုကြေညာလိုက်တာပါပြည်ထောင်ငံ EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ရပ်ပေါင်း48ရက်ပဲလိုတော့တဲ့တနင်္ဂနွေနေ့မှာဒီလိုသဘောတူညီချက်တွေကိုရနိုင်ဖို့အချိန်ပေးဖို့ထပ်ပြောပါတယ
်တနင်္ဂနွေနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်သတင်းချင်းချုပ်ကိုကိုညာဝင်းအောင်ပြောပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9ဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.